ကာရာနိုင်ငံမှာကျင်းပတဲ့2022ခုနှစ်ကမ္ဘာဖလားပလုံးပွဲနောက်ဆုံးဘောလုံးပွဲမှာပြင်သစ်အသင်းကိုအနိုင်ရပိုးဆွဲသွားတဲ့အာဂျင်တီးနားအသင်းကိုဦးဆောင်သူလီယိုနယ်မက်ဆီကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုချီးမြှင့်လိုက်ပါတယ်။နောက်ဆုံးဘောလုံးပွဲမှာတွင်ခဲ့တဲ့ဂိုးနှစ်ဂိုးအပါဝင်ကမ္ဘာဖလားပွဲစဉ်တွေမှာစုစုပေါင်း9ဂိုးသွင်းနိုင်ခဲ့တယ်လို့ပြင်သစ်နဲ့တရေကျပြီးတော့ penalty နဲ့အဆုံးဖြတ်ပေးဖို့ဂိုးသွင်းရမှာလဲအာဂျင်တီးနားအတွက်ပထမဆုံးဂိုးသွင်းပေးခဲ့သူဖြစ်ပါတယ်။အာဂျင်တီးနားအသင်းကိုရှုံးခဲ့တဲ့ပြင်သစ်အသင်းကခိုင်လီယန်ဘာပေကာရောအကောင်းဆုံးဘောလုံးသမားဆုနဲ့လွဲခဲ့ပေမလို့ကမ္ဘာဖလားပွဲစဉ်တစ်လျှောက်10ဂိုးသွင်းနိုင်ခဲ့ပြီးဂိုးအရေအတွက်အများဆုံးသွင်းနိုင်ခဲ့သူအဖြစ်ရွှေဖနက်ဆုရရှိခဲ့တာပါ။ကမ္ဘာဖလားအကောင်းဆုံးဂိုးသမားဆုကတော့အာဂျင်တီးနားဂိုးသမားအမီလီယန်နိုမာတီနက်စ်ကရရှိပြီးအသက်27နှစ်အရွယ်အာဂျင်တီးနားကစားသမားအန်ဇိုဖာနန်ဒက်စ်ကတော့အကောင်းဆုံးလူငယ်ကစားသမားအဖြစ်ဆုရရှိခဲ့ပါတယ်။ကမ္ဘာဖလားနောက်ဆုံးအချိန်ချန်ပီယံဖြစ်ခဲ့တဲ့ပြင်သစ်အသင်းကိုအနိုင်ရလိုက်တဲ့အာဂျင်တီးနားအသင်းဟာ1988နဲ့1986မှာလည်းပိုးဆွဲခဲ့မှုပါတယ်။ကမ္ဘာဖလားပိုးဆွဲသွားတဲ့အာဂျင်တီးနားနိုင်ငံကဘောလုံးအသင်းချုပ်အနေနဲ့ FIFA ကပေးမဲ့ဒေါ်လာ42တန်းစုကြည်ရရှိမှာဖြစ်ပြီးဒုတိယဆုရရှိတဲ့ပြင်သစ်နိုင်ငံကတော့တန်30တတိယဆုရတဲ့ Croatia က28တန်ရရှိကြမှာပါ FIFA ရဲ့ဒေါ်လာတန်440စုကြည်ကိုရမငွေထက်ကနေအနည်းဆုံးဒေါ်လာ6တန်စီကိုလည်းတီးနှစ်ကမ္ဘာဖလားဘောလုံးပွဲမှာရှင်းမြန်ခဲ့ကြတဲ့အသင်းတွေကိုပေးအပ်သွားမှာဖြစ်ပါတယ်